နိုင်ငံတော်ကြီးညိုတက်စီမှုနဲ့ဖန်ဝရန်ထုတ်ခံထားရတာကိုတစ်နှစ်ကျော်ကြာတင်းရှောင်နေရကအာဏာပိုင်တွေထံဖမ်းခံဖို့ထွက်ပေါ်လာတဲ့ဥယျာဉ်သူကိုသာသနာရေးဝန်ကြီးဌာနကအရင်းယူကြိုင်တွင်ပဲအစီအစဉ်ကိုပြောပြပေးခြင်းပါတယ်။ကျွန်မမိခါပါတနစ်ကြော်ကြတင်းရှောင်နေရကမနေ့တုန်းကပဲအဖမ်းခံဖို့အာဏာပိုင်တွေကိုအကြောင်းကြားခဲ့တဲ့ဥယျာဉ်သူကိုလက်ရှိအမှုနဲ့ပတ်သက်လို့တရားရုံးကဆုံးဖြတ်ပြီးနောက်ပိုင်းဓမ္မဆက်နဲ့ဆောင်ရွက်သွားမယ့်အကြောင်းသာသနာရေးနဲ့ရင်းချင်းမှုဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ We need the market အဓိကရုံးမှုကင်းများဖြည့်ရှင်းဆုံးဖြတ်ရေးဆိုင်ရာလှုပ်ထုံးလုံးဒီတွေ We need ဆက်ရလက်ဆွဲညှို့ချားလှော်ရီနဲ့အညီဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ထုတ်ပြန်ချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိအောင်သာသနာရေးနဲ့ရင်းချင်းမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကိုဆက်သွယ်မေးမြန်းခဲ့ပြီးမှထုတ်ပြန်ချက်ကိုသာကိုးကားဖို့တုံ့ပြန်ခဲ့ပါတယ်။
အော်ကျွန်တော်ဒီနေ့ဟို website လေးမှာကျွန်တော်သတင်းထုတ်ပြန်ထားပါတယ်အခုကျွန်တော်အစီအစဉ်ပါဗျာအရှင်းမပြေဘူးဖြစ်နေဘူးအခုကစမှာခင်ဗျာရှိဘူးရနော
်ရွေးကောက်ပွဲကျင်းပဖို့ရပိုင်းလိုမှာပဲတင်းရှောင်နေရာကထွက်ပေါ်လာတဲ့အပေါ်မှာတော့အကဲခတ်တွေကတန်တရားအမျိုးမျိုးရှိနေကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုပြန်ကြားရေးအဖွဲ့အတွင်းရင်းမှုမုံရအောင်ရှင်ကတော့သတိထားစောင့်ကြည့်ဖို့လိုအပ်နေတယ်လို့ပြောဆိုလိုက်ပါတယ
်နော်နိုင်ငံရေးမှာသူရွေချက်နဲ့သူရဲ့ဟိုမျောလင်းချက်နဲ့သူမျောမှန်းချက်နဲ့သူဖြစ်လာကြတာပါပဲ။တော့လုတ်ကင်ကြတာပါပဲ။အဲဒါကြောင့်တော့တော်မှခုနဥပဒေကြသူလို့ဆရာတော်ပြန်ပြီးတော့အပန်းခံလာလို့တတ်မတော်ကနေပြီးတော့မင်းညာပဲဟိုပါပေါ့လေသတင်းထုတ်ပြန်ချက်တွေထုတ်ပြီးတွေ့အယူဆတွေထုတ်ပြန်လာလို့တော့ခုနပြောတဲ့အမျိုးပါသာဆိုတဲ့ပုံကိုယ်တွေဒီကတစ္ကန်တလာလို့ဒါတွေကဟိုအကြောင်းပဲမဟုတ်ဘူးဆိုတာကိုကျွန်တော်တို့အားလုံးသတိထားမိပါတယ်အဲ့တော့ဒီမှာရှိတဲ့ဒီမိုကရေစီအင်အားစုတွေအနေနဲ့ကလည်းဒီမိုကရေစီသတိနိုင်ငံရေးသတိနဲ့စောင့်ကြည့်နေတယ်လို့ပဲပြောချင်ပါတယ
်မနေ့တုန်းကအဖမ်းခံဖို့မတော်ခင်ပါပဲဥရသူဟာရွေးကောက်ပွဲနေ့မတိုင်ခင်လာရောက်အဖမ်းခံတာဖြစ်ပြီးအမျိုးဘာသာတသနာကိုစောင့်ရှောက်မဲ့အဖွဲ့အစည်းတွေနဲ့ကိုယ်စလဲတွေကိုမဲပေးဖို့လေထောက်ခံသူတွေကိုမှာကြားသွားခဲ့ပါတယ်လူမှုတဟဇာတဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကတော့အမျိုးသားရေးဝါဒပြင်းထန်သူတွေရွေးကောက်ပွဲမှာနှောက်ယှက်မှာကိုစိုးရိမ်ရတယ်လို့သူကသုံးသပ်ပါတယ
်အကောင်းနဲ့လားလားမဟုတ်ဘူးအဲ့တော့ဟိုကကျွန်တော်ရွေးကောက်ပွဲကိုတော့အခုနေထားတဲ့ဆိုလို့ရှင်ပြက်မှုပြက်ဆိုတွေဟာတော့ရက်ချန်တဲ့အတွက်ကြောင့်မဟုတ်တို့ဒီလှုပ်ရှားမှုကြီးကြီးကိုဖြတ်ပြီးတော့ဖတ်နေချင်းတယ်တို့တော့ကျေတော့ဒီအပြီးမှာဖြစ်လာမယ့်ရလဒ်တွေပေါ်မူဒီပြည်ပြည်နာအများကြီးရှာနိုင်တယ်။အခုကလေးကသူမျက်ကြောင်ပေးထားတဲ့နေသားရရှိတယ်။တကယ်တော့ UEFA လည်းတကယ်တော့အင်တာနက်ကိုဟိုညံ့နေနေသားမှရှိတယ်။အကျိုးတင်ပေးတဲ့ဒီပေးပြီးတဲ့ကိစ္စတွေမှာလူသားကြိုင်တဲ့ကိစ္စတွေတော်တော်အဆင်မပြေဘူး။ဆောက်ပြတ်မှုတွေလည်းအများကြီးရှိတယ်။အဲ့ဒီအပေါ်မှာနင်းပြီးတော့ဒီတစ်ဖက်ရာကနေပြီးတော့အသုံးချပြီးလုပ်လာနိုင်တာမျိုးရှိတယ်။ဆိုတော့အင်တာနက်ဟို Facebook ကိုကောင်းတဲ့နေသားပေါ့ကျွန်တော်နေနေရတော့ဒီရွေးကောက်ပွဲမေးချက်ဆိုလို့ရှိရင်ရွေးကောက်ပွဲအပြီးကိုကျွန်တော်ပြီးဖိတ်ပြီးရွေးကောက်ပွဲပြီးမှဒီအာနာမလို့ရသေးရင်ဆက်ကြပါဘောနော်ဒီ၃လောက်ကလာဆိုရင်ဟိုအနေထားဟိုဖိတ်ပြီးတော့ကောင်းတဲ့နေထိုင်မှရှိနေလို့ဆိုတာ
အမျိုးသားရေးဝါဒပြင်းထန်သူဥရတူဟာပြီးခဲ့တဲ့နှစ်ထဲမှာပဲအစိုးရအပေါ်အကြီးမျိုးပြက်အောင်ဟော်ပြောလှုပ်ဆောင်မှုနဲ့ဆွဲဆိုခံရပြီးနောက်ဆက်တွဲဖန်ဝရန်ထုတ်ခံခဲ့ရတာပါဖန်ဝရန်ထုတ်ထားတာကိုတနည်းကြော်ကြတိတ်ရှောင်နေပြီးတဲ့နောက်မနေ့တုန်းကပဲရန်ကုန်တိုင်းတကုံမြို့နယ်ရဲစခန်းမှာတွားရောက်အဖမ်းခံခဲ့ရတာဖြစ်ပါတယ်မနေ့တုန်းကဥရတူအပြင်သူဦးဆောင်တဲ့အမျိုးပါသာသဒ္ဒနာစောင့်ရှောက်ရေးအဖွဲ့ဝင်တယောက်ဖြစ်တဲ့ဦးဟိန်းဝေရန်လည်းအာနာပိုင်တွေလက်ထဲမှာအဖမ်းခံခဲ့ပါတယ်။နိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်124ကနေတရားစွဲဆိုခံထားရတဲ့ဥဝေသူကိုရဲတပ်ဖွဲ့ကအင်းစိန်အကျဉ်းထောင်ကိုဒီကနေ့ပို့ဆောင်လိုက်ပြီးလာမယ့်နိုဝင်ဘာ18ရက်နေ့မှာတကုံမြို့နယ်အနောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးသွားမှာဖြစ်ပါတယ်။ဥဝေသူကိုလက်ရှိမှာပြစ်မှုဆိုင်ရာပုံမှန်124ကနေတရားစွဲဆိုထားတာဖြစ်ပြီးဒီပုံမှန်အရာပြစ်မှုထင်ရှားရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်တစ်သက်ထိကြာခံရနိုင်ွယ်ရှိပါရဲ့ရှင်။ကျမမေခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။